Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှင်နေပျော်ရွှင်နိုင်ရပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါသတင်းတွေကိုမိုက်အတန့်စင်နဲ့အတူကြီးညာပါမယ်တောင်အာဖရိကရဲ့အာနာယ ANC ပါတီကတော့ရွေးကောက်ပွဲမှာထပ်ပြီးအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြီးညာပါတယ်ကုလသမဂ္ဂဗုဒ္ဓနေ့ကိုတရားဝင်သမရဝင်းမြင့် BNN ကိုရောက်ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နဲ့ဇက်ရ ेंजर ဒုက္ခသည်စခန်းတွေကကလေးငယ်တွေထဲမှာစာမတတ်သူတွေကအများစုဖြစ်နေပါတယ်သူတို့ကိုပညာသင်ကြားပေးနိုင်ဖို့သင်ရိုးညွှန်းတဲ့အစ်စ်တခုရေးဆွဲနေပါတယ
် We are quite well aware that these teachers don't have the competencies and the skills to really
ဒီကြောင့်လည်းသူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥောင်ခင်းရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တင်းနှင်းကုနေနဲ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်ဤတန့်စင်တို့ပြောပြပေးပါအောင်ခင်ဗျာ
တောင်အာဖရိကမှာအစဉ်လာကြီးတဲ့အာနာယအာဖရိကန်နက်ရှနယ်ကွန်ဂရက် ANC ပါတီကနိုင်ငံကိုဆက်ပြီးဦးဆောင်မဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့ပုတ်ထုနေ့ရွေးကောက်ပွဲမှာ ANC ပါတီရဲ့ရလက်ကအရင်နဲ့စာရင်ကျဆင်းလာတာနဲ့အတူအာနာထင်းချုပ်နိုင်မှုကတော့ရော့ကျလာပါတယ်။ပြီးခဲ့တဲ့2014ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲထွက်ထဲသူ 83.5 ရာခိုင်နှုန်းကနေအခုရွေးကောက်ပွဲမှာတော့မဲထွက်ထဲသူ 66 ရာခိုင်နှုန်းတိကိုတိတိတသားကျဆင်းခဲ့တာပါအခုလိုကျဆင်းမှုဟာဆိုရင် ANC ပါတီတွင်အကြိလိုက်စားမှုအရှုပ်တော်ပုံတွေအပေါ်မကြည်လည်မှုတွေတားရှည်လာတာနဲ့အတူနိုင်ငံတွင်းလက်ရှိဖြစ်နေတဲ့လူမျိုးရေးကွာဟချက်တွေကိုထင်ဟပ်နေတာလည်းဖြစ်ပါတယ်1994ခုနှစ်မှာအသားအရောင်ခွဲခြားမှုကိုအဆုံးသတ်ခဲ့ပြီးနောက်ပိုင်းကျင်းပတဲ့လွတ်တော်ရွေးကောက်ပွဲ6ခုစလုံးမှာ ANC ပါတီကအနိုင်ရတာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ ANC ပါတီကပထမဆုံးအကြိမ်အဖြစ်ထောက်ခံမဲ60ရာခိုင်နှုန်းအောက်ကိုကျဆင်းခဲ့တာဖြစ်ပါတယ်။ ANC ကထောက်ခံမဲ 59.5 ရာခိုင်နှုန်းရတယ်လို့ရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြေညာပါတယ်။ရွေးကောက်ပွဲရလဒ်တွေထွက်လာပြီးနောက်မှာတော့သမရကရွေးကောက်ပွဲဟာဆိုရင်တောင်အာဖရိကပြည်သူတွေရဲ့စန္ဒာကိုထုတ်ဖော်လိုက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ထောက်ခံမဲ 27 ရာခိုင်နှုန်းနီးပါးရတဲ့အတိုက်အခံ Democratic Alliance ကလည်းထောက်ခံမှုကျလာပါတယ်။2014ရွေးကောက်ပွဲတုန်းကထောက်ခံမဲ 22 ရာခိုင်နှုန်းကျော်ရရှိခဲ့တာပါ။လဝဲဆွန်ဝါဒီ Economic Freedom Fighters ကတော့ထောက်ခံမဲ 10 ရာခိုင်နှုန်းကျော်ရပါတယ်။တောင်အာဖရိကအစိုးရအသစ်ကိုတော့ဒီလနှောင်းပိုင်းမှာဖွဲ့စည်းဖို့ရှိပါတယ်
။ထင်ရှားတဲ့အာဖဂန်ရုပ်သံသင်းတင်ဆက်သူသတင်းတောက်ဟောင်းမန်နာမန်ဂေါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာမေလ17ရက်နေ့ကအသက်ခံရတဲ့အကြောင်းအာဖဂန်အနာဘိုင်တွေကကြေညာလိုက်ပါတယ်။ဒေသစံတော်ချိန်မနက်8:20လောက်မှာကာဘူးမြို့ရှေ့ရက်ကွက်မှာတနက်နေ့ပြစ်ဒဏ်ခံရတယ်လို့အာဖဂန်ပြည်တွင်းရေးဝန်ကြီးဌာနပြောခွင့်ရနာစရတ်ရိမာကပြောပါတယ်။ကာဘူးမြို့ရဲ့ကတ်နော်ဇီးနားမှာမန်ဂေါကားဆောင်နေတဲ့ချိန်မှာမော်တော်ဆိုင်ကယ်စီးလာလူနှစ်ယောက်ပေါ်လာပြီးတော့တနက်သမားကပထမလေးထဲမှာတနက်လေးချက်ပြစ်ဖောက်ပြီးတော့ဈေးထဲကလူတွေကိုယ်အောင်လုခဲ့ပြီးတဲ့နောက်မှာတော့မန်ဂေါ်ရဲ့ရင်ဘတ်ကိုတနက်နဲ့နှစ်ချက်ပြစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့တဲ့ဈေးသည်တွေက RFERL လွတ်လပ်တဲ့ဥရောပသတင်းဌာနကိုပြောပါတယ်။အာဖဂန်အောက်လွှတ်တော်ကယဉ်ကျေးမှုအကြံပေးရာတွေကိုယူဖို့အတွက်သွားဖို့မန်ဂေါ်ကကားဆောင်နေခဲ့တာလို့မန်ဂေါ်ရဲ့ဆွေမျိုးတယောက်က RFERL သတင်းဌာနကိုအတည်ပြုပြောဆိုခဲ့ပါတယ်။လမ်းမော်မှာတွေးရိုင်ထဲမှာမှောက်ရတာဖြစ်နေတဲ့မန်ဂေါ်ရဲ့ရုပ်အလောင်းအခင်းဖြစ်ရာဓာတ်ပုံတွေကိုအာရီယာနာသတင်း website မှာထုတ်ပြန်ခဲ့ပါတယ်။မန်ဂေါ်ဟာအာရီယာနာပုဂ္ဂလိက TV line အပါအဝင်ပတ်စတိုဘာသာစကားပြောတဲ့ပုဂ္ဂလိကရုပ်သံ line တို့လိုနဲ့ရှမ်ရှက် TV ရုပ်သံ line တို့မှာ10နှစ်ကျော်ရုပ်သံသတင်းတင်ဆက်သူသတင်းတော်အဖြစ်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်အမျိုးသမီးတွေအလုံးကိုင်းနိုင်မဲ့အခွင့်အရေးနဲ့အာဖဂန်မင်းကလေးငယ်တွေကြောင်းတက်နိုင်ဆွေးနွေးမှုတွေပြုလုပ်တဲ့ internet page တွေကိုတည်ထောင်မှုနဲ့လူမှုကွန်ရက်မှာထင်ရှားသူလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံတွင်းမှာတရုတ်စီမံခန့်ခွဲတဲ့အာရေဗျပင်လယ်ဂွာရာရေနက်စိတ်ကန်အနီးကကျယ်ငါးပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။ ဟိုတယ်အပေါ်ဆုံးဓာတ်ထီရောက်တဲ့လှေကအတက်ဆင်းတစ်ခုထဲမှာလက်နဲ့အပြေးဆုံးကင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းအမြန်ဝိုင်းရံထားလိုက်နိုင်ပြီးဟိုတယ်မှာတက်ခုသူအလုံးကိုဘေးအန္တရာယ်ကင်းကင်းကဲထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။၃နာရီနီးပါးကြာအပြန်အလှန်တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုအတွင်းတိုက်ခိုက်သူအလုံးသေဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကခေါင်းနိုင်ကြီးရှိတဲ့နေရာအလုံးကိုရှာပွေခဲ့တယ်လို့လည်းပြောပါတယ်။ရင်းနှီးစိတ်ကန်းကြီးကိုအပေါ်စီးကမြင်ရတဲ့တောင်ကုန်းထိပ်မှာရှိတဲ့ဇဘာဖာလ်ကွန်တီနန်တယ်ဟိုတယ်ကအနောက်တောင်ပိုင်းစိတ်ကန်းမြို့မှာအထင်ကရဖြစ်ပြီးတရုတ်ဧည့်သည်တွေတက်ခိုးလေးရှိပါတယ်။ဒီတိုက်ခိုက်ရေးသမားတွေကဟိုတယ်ဝန်ထမ်းတွေအတွက်ထားတဲ့ဝင်ပေါက်ကနေဝင်လာကြတာလို့လည်းပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စုဘာလူချစ်စတန်လွတ်မြောက်ရေးတပ် BLA ကပြောဆိုထားပါတယ်။တနတ်သမားတွေလို့ဆိုသူ၄ဦးရဲ့ပုံတွေကိုလည်းလူမှုကွန်ရက်ကနေတဆင့် VLA အဖွဲ့ကထုတ်ထားပြီးဒီလူတွေကဝင်ရောက်စီးနှင်တာလို့လည်းပြောဆိုထားပါတယ်။ဒီပြောဆိုချက်အပေါ်မှာတော့တီးခြားအတည်ပြုချက်မရှိသေးပါဘူး။ပါကစ္စတန်ဆိုင်ရာတရုတ်တန်ရုံကတော့အကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ပါကစ္စတန်စစ်တပ်ရဲ့ရဲရင့်တဲ့ဆောင်ရွက်ချက်ကိုချီးကျူးကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
ကလန်တမကငင်းငင်းသဘောတူညီချက်အရယေမန်နိုင်ငံကဟိုဒီတာဆာလစ်နဲ့ရာစ်အီစာစိတ်ကန်းတွေကနေပြီးတော့ဟူတီသဘောတွေစနေနေ့မှာစတင်ပြီးတော့တက်ဆုတ်လာပါတယ်။ဟူတီသဘောတွေတက်ဆုတ်မှုကိုစနေနေ့မှာစတင်ပြီးတော့အင်္ဂါနေ့မှာအပြီးသက်တက်ဆုတ်မှာဖြစ်တဲ့အကြောင်းကလန်တမကတက်ဆုတ်ရေးဆိုင်ရာကော်မတီ RCC ဥက္ကဋ္ဌမိုက်ကယ်လိုလေကာကတောက်ကြနေမှာကြီးညာခဲ့တာပါ။စိတ်ကန်းတွေကနေတက်ဆုတ်မှုကိုဒေသစံတော်ကြီးမနေ့စနေနေ့မှာစတင်ခဲ့တဲ့အကြောင်းသဘုံကောင်းဆောင်ပြောကပြောပါတယ်။ရီမင်စစ်ပွဲမှာပါဝင်နေသူအားလုံးကြားမှာအပြစ်ခရဲဆဲမှုသဘောတူညီချက်ရရှိရေးနဲ့စိတ်ကန်းမျိုး၃ခုကနေတက်ဆုတ်ရေးသဘောတူထားတဲ့ဟော်ဒေတာသဘောတူညီချက်ကစစ်ပွဲပြီးဆုံးရေးအတွက်လက်တွေ့ကျတဲ့ပထမဆုံးခြေလှမ်းဖြစ်ကြောင်းလည်းလိုလီကာကပြောပါတယ်။ဒီလိုတက်ဆုတ်မှုနောက်ပိုင်းပါဝင်သူအားလုံးကြိပြုထားတဲ့အတိုင်းပွင့်လင်းမြင်သာပြီးတော့ရေရှည်ခံတဲ့လုပ်ရည်တွေကိုတန်နိုင်ထန်ချပြီးလှုပ်ဆောင်ရမယ်အကြောင်းသူကဆက်ပြောပါတယ်။ဟိုတီတာသဘောတူညီချက်ကိုအပြည့်အဝလှုပ်ဆောင်ခြင်းဖြင့်ယီမန်နိုင်ငံသားတန်းနဲ့ချပြီးတော့လိုအပ်နေတဲ့အသက်ကံနိုင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်မှာဖြစ်တဲ့အကြောင်းလူလီကာကဖြည့်ဆွတ်ပြောဆိုလိုက်ပါတယ်။ယီမန်နိုင်ငံတွင်းမှာငြိမ်းချမ်းတည်ငြိမ်မှုပြောင်းလဲရရှိမယ်ယီမန်ချက်ပြည့်မီဖို့ဆက်လက်ထောက်ပံ့သွားမယ်အကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားကိုတက်ရောက်ဖို့နဲ့တရားဝင်အလို့သဘောခီးစဉ်ရောက်ရှိနေတဲ့သမ္မတဦးဝင်းမြင့်နဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရန်စွမ်းဖူးတို့စနေနေ့ကတွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်တို့ထုတ်ကလက်ရှိကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်ဂုဏ်ပြုပြောဆိုခဲ့ကြပြီးရေတက်စစ်ဖက်စစ်ပညာကာကွယ်ရေးထုတ်ကုန်တည်ယူပို့ဆောင်ရေးရှာပွေကယ်ဆယ်ရေးဒေသရင်းနဲ့အမျိုးသားလုံခြုံရေးတို့နဲ့ဆက်ဆက်တဲ့ရာသွင်းမှုတိုက်ဖျက်ရေးတို့မှာတူးချက်ပူပေါင်းဆောင်ရွက်ရေးတို့ကိုလည်းစဉ်းစားသုံးသပ်ဖို့သဘောတူခဲ့ကြတယ်လို့ဗီယက်နမ်သတင်းကဖော်ပြပါတယ်။2020ပြည်နှစ်မှာရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗီယက်နမ်တာဝန်ယူတဲ့ကာလမှာမြန်မာနိုင်ငံဘက်ကထောက်ခံမှုပေးမဲ့ကိစ္စကိုလည်းသမ္မတဦးဝင်းမြင့်ကဆွေးနွေးခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ဗီယက်နမ်နဲ့မြန်မာကြားကုန်သွယ်မှုက2018ခုနှစ်မှာအမေရိကန်ဒေါ်လာတန်း860ကျော်ရှိခဲ့ပြီးလာမယ့်နှစ်တည်းအတွင်းနှစ်နိုင်ငံကုန်သွယ်မှုတန်း1000ကျော်ဖို့မျှော်လင့်ကြောင်းနောက်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုမှာဗီယက်နမ်ကအဆင့်ခွန်မှရှိပြီးစီမံကိန်း18ခုမှာအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိနေပါတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်သမရဝင်းမြင့်ကတော့မြန်မာနိုင်ငံတွင်းမှာဗီယက်နမ်ဘက်ကအခုထက်ပိုပြီးတော့ရင်းနှီးမြှုပ်နှံမှုတွေလာလုပ်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါအပြင်စနေနေ့ညနေပိုင်းမှာတော့ဗီယက်နမ်အမျိုးသားလွှတ်တော်ဥက္ကဋ္ဌမဒန်ငွယင်တီကင်ငန်းနဲ့လည်းသမရဝင်းမြင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။လူမောင်ခိုခိုင်းခေါင်းဆောင်လို့တနင်္လာရှိသူတယောက်နဲ့တရားမဝင်ရွှေ့ပြောင်းနေထိုင်လို့သူမြန်မာအမျိုးသား28ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်ဟာဒီယာယီမြို့မှာစနေနေ့တုန်းကဖမ်းမိတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။သူတို့ဟာမလေးရှားနိုင်ငံကိုသွားနိုင်ဖို့အတွက်ဟတ်ကြိုင်ခေါက်ကွင်းနားမှာ၅ရက်တာအစားမစားရဘဲနဲ့ပုံအောင်နေကြတာလို့ပြောပါတယ်။ လူမောင်ခိုးခိုင်းကောင်းဆောင်လို့တနေရရှိသူကိုစနေနေ့မနက်ပိုင်းမှာရဲကဖမ်းမိခဲ့ပြီးတော့ဒီလူကမြန်မာအုပ်စုကိုပုံနေဖို့လက်ပြခဲ့ရကနေရဲကတွေ့သွားပြီးတဲ့နောက်ဖုံးနေသူတွေကိုလည်းဖမ်းဆီးခဲ့တာပါရန်ကုန်ကနေမလေးရှားကိုတရားမဝင်တော့ရောက်ဖို့ကြိုးစားနေရလို့ရဲကပြောပါတယ်လူမောင်ခိုးခိုင်းကရင်းနောက်နယ်ဆက်ကနေတဆင့်သူတို့ကိုထိုင်းနိုင်ငံနဲ့ခေါ်သွင်းခဲ့ပြီးတော့သူတို့ကိုဘတ်စကားပေါ်တင်ပေးခဲ့ပြီးတော့တချို့ကတော့ truck ကားရဲ့နောက်မှာလိုက်လာခဲ့တယ်လို့လည်းဆိုပါတယ်ကောက်ကွင်းတော့ကစုံမမှာတွေ့ဖို့စီစဉ်ထားပြီးတော့ဒီကနေတဆင့်တိတ်ပြီးတော့မဝေးလာတဲ့ထိုင်းမလေးရှားနယ်စပ်ကိုသွားဖို့ပုံပြီးတော့စောင့်နေကြတာလို့ဆိုပါတယ်။ဒါပေမဲ့လည်းသူတို့ကိုလာကြွရမယ့်သူကတပတ်လောက်အကြာထိပေါ်မလာတဲ့အတွက်9ရက်လုံးလုံးအစားလုံးအောင်မစားရဘဲရေပဲတောက်ပြီးနေလာကြတာလို့လည်းဆိုပါတယ်။ဒီအမျိုးသားတွေကိုတရားမဝင်ဝင်ရောက်မှုနဲ့ဆွဲချက်တင်ထားပြီးတော့ဟာဒီယန်မျိုးကအုံလုံးရဲစခန်းမှုခေါ်ထားပါတယ်။သူတို့ကိုမြန်မာပြည်ပြန်ပို့မှလည်းဖြစ်ပါတယ်။လူမောင်ခိုခိုင်းကောင်းဆောင်အဖြစ်တန်တရားရှိသူကိုတော့လူမောင်ခိုခိုင်းအကြောင်းဆက်ပြီးတော့စစ်မေးဖို့အတွက်ဖန်ထားအောင်မှာဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့ဩဇာကြီးတဲ့ဘုရင်စနစ်ကိုစော်ကားတယ်လို့ဆွဆွဲခံထားရပြီးပြည်ပမှာတင်းရှောင်နေကြတဲ့ထိုင်းတက်ကြွလှုပ်ရှားသူ၃ဦးပျောက်ဆုံးနေကြောင်းအခွင့်အရေးအဖွဲ့တွေနဲ့မိသားစုဝင်တဦးက AFP သတင်းအေဂျင်စီကိုစနေနေ့မှာပြောဆိုပြီးသူတို့ဘယ်မှာရှိနေလဲဆိုတာကိုဖြေကြားဖို့လဲတောင်းဆိုနေကြပါတယ်။နိုင်ငံရေးသုံးသပ်ချက်တွေကိုအွန်လိုင်းကနေအတန်လွှင့်တဲ့တက်ကြွလှုပ်ရှားသူချူးချစ်ချီဝါဆုနဲ့လောဘော်ကင်ပန်နှုတ်ဖြစ်တဲ့စီယန်တီယာဝိုကရီဆာနာတွတ်ထိုင်းတို့ကိုဒီနေ့အစောပိုင်းတော့ကဗီယက်နမ်နိုင်ငံမှာဖမ်းဆီးခဲ့ပြီးဒီသတင်းပတ်ထဲမှာပဲထိုင်းနိုင်ငံကိုပြန်ပို့လိုက်တာလို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောပါတယ်။အသက်34နှစ်အရွယ်စီယန်ရဲ့မိခင်ဖြစ်သူကတော့လွန်ခဲ့တဲ့လအနည်းငယ်ကပဲတားဖြစ်သူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာလို့ပြောဆိုထားပါတယ်။
ပါကစ္စတန်နိုင်ငံတောင်ပိုင်းပြည်နယ်မှာသတင်းပတ်နှစ်ပတ်တွင်မှာခွင့်အားကျဆင်းမှုကူးစက်ရောဂါပိုး HIV ကိုလူ400နီးပါးကူးစက်ခံရပြီးတော့ဒီဖြစ်ရပ်အသစ်ကိုကုလသမဂ္ဂနဲ့ပါကစ္စတန်တာဝန်ရှိသူတွေကစုံစမ်းနေကြပါတယ်။ကူးစက်ခံရသူအားလုံးရဲ့80ရာခိုင်နှုန်းလောက်ဟာကလင်းငယ်ပဲဖြစ်ပြီးတော့အဲ့တွေကထပ်ဝက်လောက်ဟာအသက်5နှစ်အောက်ဖြစ်ကြတယ်လို့တာဝန်ရှိသူတွေကစနေနေ့မှအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမှာ HIV ပိုးကူးစက်မှုကြီးသုံးကဖြစ်ဖူးတဲ့စစ်ပြည်နယ်လာကနာခိုင်မှာပြီးခဲ့တဲ့သတင်းပတ်နှစ်ပတ်တုန်းကဆရာဝန်တယောက်ကလူနာအများအပြားအတွက်စီတုအဲ့တချောင်းနဲ့သုံးခဲ့ရကနေပြီးတော့ AIDS ရောဂါပြန့်ပွားခဲ့ရပါတယ်။လူဦးရေ 1.5 သန်းလောက်ရှိတဲ့ဒီခိုင်အတွင်းအခြေအနေကိုမြန်မြန်စစ်ဆေးနိုင်ဖို့နဲ့ HIV ပိုးဆက်လက်ပြန့်ပွားမှုတွေကိုတားဆီးနိုင်ဖို့ပြည်နယ်အစိုးရကလူထုကျန်းမာရေးလုပ်သားတွေကိုအလေးအမြတ်စီလုပ်ခဲ့ပါတယ်။အချိန်ကစပြီးတော့လူ 9,000 ကျော်ကို HIV ရောဂါပိုးရှိမရှိစစ်ဆေးပေးခဲ့ပြီးဖြစ်ပြီးတော့ဆက်လက်ပြီးတော့လည်းလှုပ်ဆောင်နေသေးပဲလို့ AIDS ရောဂါမပြန့်ပွားရေးစီစဉ်ကြီးကဲကသတင်းတောက်တွေကိုပြောပြပါရရှင
်။ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မအီတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မနဲ့ဗတ်စင်ကန္တာတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်ကြောင့်မိသားစုအလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတဲ့အများစုသောကျောင်းနေအရွယ်ရင်းကြားဒုက္ခသည်တွေထဲမှာအ ਨੇ အချင်းစာမတက်သူတွေကနေလုံးဝစာမတက်သူတွေအထိပါဝင်ပါတယ်ဒုက္ခသည်ကလေးငယ်တွေဒုနယ်တွေနဲ့ရောက်ရှိနေတာနဲ့အတူအကူအညီပေးလူသားတွေကလည်းဆရာသစ်တွေအတွက်ရက်တူတင်တန်းတွေပေးနေပြီးတင်ယိုးညွှန်းတဲ့အသစ်တခုထွက်ပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်း VOA သတင်းတော် Dave Grunebo ကောက်ဆက်ကစားကနေပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြမှာပါ။စာရေအ
တာဝင်းချာကလေးငယ်တွေကိုအခြေခံမြန်မာစာတင်ကြပေးနေတာပါ။သူတို့ကိုတင်ချာအင်္ဂလိပ်စာနဲ့ဘဝနေနည်းတို့ကိုလည်းတင်ပေးပါတယ်။အသက်9နှစ်အရွယ်ရူစာနာဘီကုန်းကတော့တနေ့မှာကျောင်းဆရာမှဖြစ်ချင်ပါတယ်တဲ့သူ့ဆရာကလည်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်ပြီးအထက်တန်းဆင့်ပညာရေးပဲရှိသူပါဒါကလည်းဒီကဆရာအစ်စ်တွေအတက်တော့တိတ်ပြီးတော့မထူးဆန်းလှပါဘူးကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကယွန်းမက်ထနီယာကအခုလိုပြောပါတယ်
We are quite well aware of this issue.
ဒီဆရာတွေကသူတို့ကိုတင် जा ပေးဖို့စွမ်းရည်နဲ့အတွေ့အကြုံမရှိဘူးဆိုတာကိုကျွန်တော်တို့ကောင်းကောင်းသိပါတယ်။ဒါကြောင့်လဲအားလုံးခြုံငုံနိုင်မဲ့လေ့ကျင့်ရေးစနစ်ဖြစ်လာဖို့အစီအစဉ်တစ်ရက်ကိုတပြိုင်တည်းဆောင်ရွက်နေတာပါ
။ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ကျောင်းနေမှာကျောင်းအပ်ခွင့်မရှိပါဘူး။ဒါကြောင့် UNICEF နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအသက်၄နှစ်ကနေ14နှစ်အရွယ်ကျောင်းသားတွေအတွက်လူ2000ကျော်ဆက်နဲ့တင်ကြားရေးဆောင်တွေဆောက်လုပ်ပေးနေကြပါတယ်။ဒီအသက်ပိုင်းခြားအတွင်းကဒုက္ခသည်ကလေးငယ်3သိန်းတည်းက3ပုံတစ်ပုံ။နောက်အသက်14နှစ်အထက်ဒုက္ခသည်အများစုအတွက်တော့စာသင်ခန်းတွေမရှိသေးပါဘူး။ဒီစာသင်ခန်းတွေမှာကျောင်းအပ်ထားတဲ့ကလေးအများပြားကိုလည်းတစ်နှစ်ကို2နာရီပဲတင်ကြားပေးနေတာပါ။ဒ ဒီကလေးတွေအတွက်ပြည်စုံလုံလောက်တဲ့ပညာရေးသင်ကြားပေးနိုင်ဖို့ဖြစ်နိုင်ပါသလားဆိုတာကိုတော့ UNICEF ကယွန်းမီထာနီယာကအခုလိုပြောပါတယ
် Adequate education no but basic education yes
လုံလောက်တဲ့ပညာရေးတော့မဟုတ်ပါဘူးဒါပေမဲ့အခြေခံပညာရေးဆိုရင်တော့ဟုတ်ပါတယ်သူတို့ကိုအရေးအဖက်အတွက်ချက်နဲ့ဘဝနေထိုင်နည်းအခြေခံတွေကိုသင်ပေးနေတာပ
ါစာသင်ကျောင်းတွေနင်းနေတာအပြင်ပညာရေးကဏ္ဍကလူတွေရင်ဆိုင်နေရတဲ့တခြားအခက်အခဲတွေလည်းရှိပါသေးတယ်။အသက်၄နှစ်ကနေ၁၄နှစ်အတွင်းဒုက္ခသည်ကလေးတွေရဲ့65ရာခိုင်နှုန်းကပထမတန်းအဆင့်တောင်မှမရှိပါဘူး။ Save the Children အဖွဲ့က Beatrice Ochoa ကအခုလိုပြောပါတယ
်။ Everything we're doing in education
with တယုံညွန်းတန်းပြုစုမှုယာယီသင်ကြားရေးဆောင်တွေတည်ဆောက်ရေးနဲ့ဆရာတွေရဲ့စွမ်းရည်စတဲ့ရုံးကြဒုက္ခသည်ကလေးတွေအတွက်ပညာရေးပိုင်းဆောင်ရွက်မှုအားလုံးကိုဖြည်းဖြည်းမှန်မှန်ချင့်ကပ်ဆောင်ရွက်နေပါလေ
။ကျောင်းကောင်းကောင်းမတက်ရတဲ့ရိုဟင်ဂျာကလေးငယ်တွေဟာဥတီချက်မဲ့တဲ့မျိုးဆက်တစ်ခုဖြစ်သွားနိုင်မဲ့အပေါ်စိုးရိမ်နေကြသလိုဒီအချက်ကသူတို့လူကြီးတွေဖြစ်လာချိန်အသက်မွေးဝမ်းကြောင်းအပေါ်တက်ရောက်မှရင်မဟုတ်ဘဲရိုဟင်ဂျာအတိုင်းဝိုင်းရဲ့အရေးပါမှုကိုပါတက်ရောက်နိုင်တာပါ။ရူဆာနာဘီဂွန်းရဲ့ဖခင်ဖြစ်သူမိုဟာမက်ဟာရီကတော့သမီးတင်ကြားနေတဲ့ပညာရေးအရေးအသွေးပေါ်မှာစိုးရိမ်နေပါတယ
်။မာနီဖွန်ဒဇဒီရှိက
သူတို့ရဲ့လိုအပ်တဲ့ပညာရေးကောင်းကောင်းမရဘူးဆိုရင်တော့သူတို့ရဲ့အနာဂတ်ကောင်းလာဖို့မမြင်ပါဘူ
း။ Save the Children က Beatrice Ochoa ကအခုလိုပြောပါတယ
်။ We cannot afford to have a lost generation of Rohingya children.
ရိုဟင်ဂျာကလေးတွေကိုဥတီချက်မဲ့တဲ့မျိုးဆက်တစ်ခုအဖြစ်မခံနိုင်ပါဘူး။ဒါကအကြီးဆုံးစိုးရိမ်ချက်ပါ။ဘာကြောင့်လဲဆိုတော့ကလေးတွေအနေနဲ့သူတို့ရာသင်ရထိုက်တဲ့အရေးသွေးရှိတဲ့ပညာရေးသာမရခဲ့ဘူးဆိုရင်အနာဂတ်မျိုးဆက်တွေဘာတွေဖြစ်လာမလဲဆိုတာပါပဲ
အရွယ်ရောက်ချိန်မှာလူမှုအကျိုးပြုသူတွေဖြစ်လာဖို့အတွက်လိုအပ်တဲ့စွမ်းရည်တွေပြည့်မီစေရေးပညာရေးကဏ္ဍကလူတွေကဒီကလေးတွေကိုပံ့ပိုးပေးနိုင်အောင်ကြိုးစားနေကြတာပါရိုဟင်ဂျာလူမှုအတိုင်းအဝိုင်းရဲ့အနာဂတ်ကလည်းဒီပေါ်မှာမှီတည်နေတယ်လို့သူတို့ကပြောပါတယ်ရှင်
မသိငိတိုင်းဖြစ်ပါတယ်အခုတော့ဥဝွန်ခင်ရဲ့မြမအေးသုံးသက်ချက်ကိုနားဆင်နေပါပြီ
ကျောင်းသားကျောင်းသူတွေရဲ့အရေးအသွေးကိုမြင့်တင်နိုင်ဖို့အတွက်ဆရာဆရာမရဲ့အရေးအသွေးကိုအရင်ဆုံးမြင့်တင်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့ဧပြီလ29ရက်နေ့ကပညာရေးဝန်ကြီးမန္တလေးမှာပြောပါတယ်ကိုယ်ပိုင်ကျောင်းကဆရာဆရာမအရေးအသွေးမြင့်တင်ရေးတလတ်တင်နန်းဖွင့်ပွဲမှာပြောကြားသွားတာဖြစ်ပါတယ်အစိုးရကျောင်းပုဂ္ဂလိကကျောင်းပညာသင်ဘုန်းကြီးကျောင်းစတဲ့ကျောင်းတွေမှာဆရာဆရာမအရေးအသွေးမြင့်တင်ရေးဟာရွေကျက်နံပါတ်1ဖြစ်တယ်လို့ဆိုပါတယ်ဆရာအားကိုးတဲ့အလွတ်ကျက်ပညာရေးစနစ်ကျင့်သုံးလာတာလည်းကြာလာပါပြီမြန်မာပြည်ရဲ့ကိုလိုနီခေတ်ပညာရေးဟာကမ္ဘာအဆင့်မီပညာရေးဖြစ်ပါတယ်အရှေ့တောင်အာရှမှာတင်ရှားတဲ့တက္ကသိုလ်တွေထဲမှာရန်ကုန်တက္ကသိုလ်ပါဝင်ပါတယ်ကျွန်းပညာရေးလို့နိုင်ငံရေးသမားတွေခေါ်လို့ရှိတဲ့ကိုလိုနီပညာရေးစနစ်ကဘွဲ့ရထားသူတွေဟာလွတ်လပ်ရေးရတော့ရန်ကုန်တက္ကသိုလ်မှာဆရာဆရာမတွေဖြစ်လာကြပြီးစစ်ပီးခေတ်မျိုးဆက်တွေကိုကမ္ဘာအဆင့်မီအောင်ပညာသင်ကြားပို့ချနိုင်ခဲ့ပါတယ်ပို့ချအောင်စမ်းတဲ့အမျိုးသားခေါင်းဆောင်တွေဟာကိုလိုနီခေတ်ကဘွဲ့ရသူတွေပါအရေးအသွေးမကျဆင်းအောင်နှစ်ပေါင်းများစွာအဆက်မပြတ်ကြိုးပမ်းကြရပါတယ်
မဆလာအာနာရှင်ဘူဂျိုကြီးနေဝင်လက်ထက်1962ကစပြီးမဆလာအစိုးရဆင်းပေးရပြီးစေအစိုးရတက်လာတဲ့1988အထိပညာအရေးအသွေးတဖြည်းဖြည်းကျဆင်းလာပါတယ်1988နောက်ပိုင်းအနှစ်20ကျော်မှာပညာရေးကဏ္ဍဟာစေအစိုးရရဲ့အဖြေခံတစ်ခုဖြစ်လာပါတယ်နိုင်ငံရေးဥတည်ချက်အတွက်ပညာရေးကိုလိုသလိုအသုံးပြုတဲ့အချိန်ဖြစ်ပါတယ်အရေးအသွေးကျဆင်းချိန်မှာအရေးအတွက်များပြားလာပါတယ်1988မှာတက္ကသိုလ်ကောလိပ်32ခုသာရှိပေမဲ့အနှစ်20ကျော်အတွင်းမှာ182ခုအထိတိုးပွားလာပါတယ်ဒီတက္ကသိုလ်တွေမှာတွားရောက်ပညာသင်ကြားရတာဟာခက်ခဲတဲ့အတွက်အဝေးရောက်တက္ကသိုလ်တက်ကြတာများပါတယ်2015စည်းရင်းအရအဝေးရောက်တက္ကသိုလ်တက်သူ3သိန်းကျော်ရှိပါတယ်စာမင်းပွဲနီးလာရင်ဆယ်ရက်သင်တန်းတက်ပြီးဖြည့်ရတဲ့တက္ကသိုလ်ဖြစ်ပါတယ်ဝေးရချိန်မှာအလွတ်ကျက်ထားတာတွေကိုမိကုံတဲ့စနစ်ဖြစ်ပါတယ
်အရေးအသွေးရှိတဲ့ပညာရေးတည်ဆောက်ဖို့အတွက်ရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ်ဒါကြောင့်အစိုးရအသုံးစိတ်20ရာခိုင်နှုန်းအထိပညာရေးမှာသုံးဖို့ရွယ်ကြောင်း2015အမျိုးသားပညာရေးဥပဒေမှာဖော်ပြပါတယ် အလွတ်ကျဲကျောင်းသားဘဝကကျိုးကျောင်းဆက်ဆက်တွေးခေါ်ရတဲ့ကျောင်းသားအဖြစ်အသွင်ပြောင်းဖို့လိုတယ်လို့ဒေါက်တာစုကြည်ကမနစ်ကကျင်းပတဲ့ပညာဖွံ့ဖြိုးမှုအကောင့်အထည်ပေါ်ရေးနှင်းတော်ဖလှယ်ပွဲမှာပြောတော်ပါတယ်။ဆရာပြောသမျှနားထောင်ရတဲ့အစဉ်အလာမဟုတ်ပဲပြောရဲဆိုရဲတွက်လက်ထက်မြက်တဲ့ကျောင်းသားကျောင်းသူတွေဖြစ်လာအောင်ဆရာဆရာမတွေကလေ့ကျင့်ပေးမှဒီမိုကရေစီအစစာတင်ကျောင်းကဖြစ်လာလိမ့်မယ်လို့ဆိုပါတယ်။
ကလေးတွေလွတ်လပ်စွာတွေးခေါ်နိုင်အောင်မြေတောင်မြှောက်ပေးတဲ့တင်ကြားနီးဟာမြမရိုးရအစဉ်အလာနဲ့ဆန့်ကျင်ပြီးဆရာဆရာမအခန်းကဏ္ဍကိုမှေးမိန်စေတဲ့အတွက်လက်မခံလိုကြဘူးလို့ဆိုပါတယ်။စင်စာတွေးခေါ်တတ်အောင်သင်ပေးတဲ့နီးအစားအလွတ်ကျက်နီးကိုသာဆရာဆရာမတွေကနှစ်သက်တယ်လို့ပညာရေးသုတေသနဘူရိုရဲ့စစ်တမ်းတစ်ခုမှာဖော်ပြကြောင်းသိရပါတယ်။ NLD အစိုးရရဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာလည်းအလွတ်ကျက်ဒလိကနေစမ်းစစ်တွေးခေါ်တဲ့ဒလိကိုကူးပြောင်းလို့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ခက်ခဲနေပုံရပါတယ်။အရေးသွေးတိုးတက်ဖို့အတွက်နှစ်ပေါင်းများစွာကြာနိုင်ပါတယ်။အရေးအတွက်ကတော့နှစ်အနည်းငယ်အတွင်းတိုးပွားလာနိုင်ပါတယ
်။အစိုးရရဲ့ပညာရေးအသုံးစရိတ်တိုးပွားလာတာကတော့သိတာပါတယ်။ဥတိုင်းသိအစိုးရလက်ထက်မှာပညာရေးအသုံးစရိတ်၄ဆလောက်တိုးပွားလာပြီးအစိုးရရဲ့အသုံးစရိတ်900ခန့်လုံးဖြစ်လာပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုရဲ့200ခန့်လုံးသာရှိပြီးမလေးရှားကတော့600ခန့်လုံးအထိရှိပါသေးတယ်။ဥတိုင်းသိလက်ထက်မှာကျောင်းသစ် 9600 ကျော်ဆောက်လုပ်ခဲ့ပြီးကျောင်းဟောင်း 8900 ကျော်ကိုမွန်းမှန်ပြင်ဆင်နိုင်ခဲ့ပါတယ်။ကျောင်းအဆောက်အဦတိုးပွားလာတဲ့နဲ့အတူဆရာဆရာမခွန်ဆောင်2000လောက်ကိုလည်းခန့်အပ်နိုင်ကြောင်းသိရပါတယ်။ကမ္ဘာစံချိန်မီပညာအရေးအသွေးရနိုင်ဖို့အတွက်စဉ်စားတွေးခေါ်ပြီးဝေဖန်ပိုင်းခြားသုံးသပ်နိုင်ဖို့လိုအပ်ပါတယ်။ရထားတဲ့သတင်းအချက်လက်ကိုအကဲဖြတ်နိုင်ဖို့လိုပါတယ်။ဒါပေမဲ့ကြိုးကြောင်ဆက်ဆက်ပြီးစင်ကျင်တွေးခေါ်တတ်တဲ့အရေးအသွေးရှိလာအောင်မြေတောင်မြောက်ပေးရေးနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနိုင်ရေးဟာဆက်ဆက်နေပါတယ်။ကွဲပြားခြားနားတဲ့အယူအဆထုတ်ဖော်ပြောဆိုသူကိုအရေးယူတဲ့အစိုးရဟာကျောင်းသားတွေစင်ရင်တွေးခေါ်တတ်အောင်လုပ်ပေးနိုင်ပါမလားဆိုတာကတော့စဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ငန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီသတင်းပါ English American Side ကန္တာမှာမြန်မာသတင်းတော့ကမှသုံးနှုံးနေတယ် idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
double down
ဖြစ်ပါတယ်စာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖြစ်ပြီးစကားခွန်ရဲ့ဓာတ်ရိုက်ဒီဘေကအောက်ကိုနှစ်စာချလိုက်တာဖြစ်ပါတယ်ဒီအသုံးက blackjack ဆိုတဲ့ casino လောင်းစားနည်းကနေဆင်းသက်လာတာဖြစ်ပါတယ်Blackjack ဖက်ကစားနီးမှာဒိုင်ကပထမဖဲနှစ်ချပ်ကိုဝေပြီးမှကစားသမားကကိုယ့်လက်ထဲရောက်နေတဲ့ဖဲတွေရဲ့အခြေအနေကောင်းနေရင်ဒိုင်ကနောက်ဆုံးတစ်ချပ်မဝေမီပထမလောင်းကြီးကိုနှစ်ဆတိုးလောင်းခွင့်ရှိတာဖြစ်ပါတယ်။တနည်းတော့ကိုယ့်လက်ထဲရှိနေတဲ့ဖဲနှစ်ချပ်ကနိုင်ကြီးများတယ်ဆိုရင်ကိုကပိုအတင့်ရဲလာပြီးလောင်းကြီးနှစ်ဆတိုးတဲ့သဘောဖြစ်ပါတယ်။ idiom ဆိုတဲ့တော့ဘာဒီဘဲကတော့လူတူအင်းနဲ့အခြေအနေကကောင်းလို့တစ်ခုခုနဲ့ပတ်သက်လို့အတင့်ရဲပြီးနှစ်ဆတိုးရင်လှုပ်ဆောင်တာမျိုးဒါမှမဟုတ်နှစ်ဆတိုးဖိအားပေးလှုပ်ဆောင်တာမျိုးကိုဆလိုတာဖြစ်ပါတယ်။ဒီသုံးကိုအီရန်က2015နိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ကိုလိုက်နာမှုချော့ချမယ်လို့ဗိုလ်ထုနီကကြေညာခဲ့တာကြောင့်အမေရိကန်ကဖိအားနှစ်ဆတိုးပြီးတဲ့ကြိုးပမ်းမှုအဖြစ်တံခတ်မှုအစ်စ်တွေအီရန်ပေါ်ချမှတ်လိုက်တာကြောင့် CNN သတင်းမှာ US set to double down on maximum pressure as Iran eases adherence to nuclear deals ရခိုင်ကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်တဲ့ George Group ပြီးတဲ့ဥမောင်းလေ့လာကြည့်ကြရအောင်ပ
ါ The people need to double down on their calls for press freedom in the country
လူတွေနေနဲ့နိုင်ငံမှာသတင်းလွတ်ခွင့်ရရှိရေးအတွက်နှစ်ဆတိုးဖိအားပေးတောင်းဆိုသင့်ကြတယ်လို့ဒေဗေရပါတယ်ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The people need to double down on their calls for press freedom in the country.
ခုဆက်လက်ကြင်ပြပေးမယ် idiom အသုံးကတော့
put on the back burner.
ဖြစ်ပါတယ်။စာလုံးပေါင်းက PUD put on on put on ကအပေါ်မှာတင်တာ BACK back ကအနောက် BURNER burner ကမိဖို့ဆိုတော့စသုခွေတဲ့ရိုက်ဒီပဲကအနောက်ဖက်မှာရှိတဲ့မိဖို့ပေါ်မှာတင်ထားတာဖြစ်ပါတယ်။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့် Kimmy gas ဒါမှမဟုတ်လျှက်စစ်မိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွဲဖြစ်ကြတာမို့အသုံးများတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်။အရင်ကြက်စည်းချင်တာကိုရှေ့မှထားပြီးအရင်မလိုတဲ့ဟာကိုနောက်မှထားပြီးအချိန်ရမှချက်တော်မဲလို့ထားလို့ရှိတာဖြစ်ပါတယ်။ဒီအတိုင်းပါပဲ put on the back burner ရဲ့ idiom အဓိပ္ပာယ်ကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ပြင်ဆင်နေတာကြောင့်တရုတ်ကဥရောပနဲ့ဂုဏ်သွေးသဘောတူညီမှုရဖို့အသာပေးဖယ်ထားပြီးအမေရိကန်ကချက်မှတ်မဲ့အခွန်ပြဿနာဆိုတဲ့မြည်ကိုအရင်ဦးစားပေးဖြစ်ရှိမယ်လို့ဆုံးဖြတ်လိုက်တာကြောင့် South China Morning Post သတင်းစာကြီးက China puts Europe trade deal on back burner to put out US tariff fire ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ Jane put her career on the back burner after her marriage to Jim
Jane က Jim နဲ့အိမ်တော်ကျပြီးနောက်ပိုင်းသူ့ရဲ့အလုပ်ကိုင်းရှေ့ရေးကိုဦးစားမပေးတော့ဘူးလို့ဒေဗီရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Jane put her career on the back burner after her marriage to Jim
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
To hang by a thread.
ဖြစ်ပါတယ်။စာလုံးပေါင်းက TO2HANG hang by by to hang by ကတွဲလောင်းကျနေတာ၊ချိန်နေတာ ATHREAD a thread ကအချီတမြင်ဖြစ်ပြီးစုစုရှင်ရဲ့တဲ့ဒီဘယ်ကအချီတမြင်နဲ့တွဲလောင်းကျနေတာဖြစ်ပါတယ်။ဒီအသုံးမှာ a thread အစားဆန်ကြီးမြင်လို့ဒီဘယ်ရတဲ့ hang နဲ့အစားထုတ်ပြီး to hang by a hair လို့လည်းသုံးလို့ရပါတယ်။idiom ဆိုရဲတော့ idea ကတော့တခုခုပြတ်ကြဖို့အချီတမြင်စာဒါမှမဟုတ်စံကြီးတမြင်စာလောက်ပဲလိုတော့တယ်ဆိုတဲ့သဘောအတိုင်းအချီအနေတခုခုဟာပျက်စီးဖို့ပြတ်သွင်းဖို့တဲတဲလေးလိုတော့တဲ့အနေအထားမျိုးကိုဆလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တခုခုဖြစ်ဖို့တည်တည်လေးလိုတော့တဲ့အနေအထားမျိုးဖြစ်ပါတယ်ဒီအသုံးကိုအမေရိကန်ကိုတရုတ်ကတင်သွင်းနေတဲ့ဒေါ်လာဘီလီယံ200ဘိုးရှိတဲ့တရုတ်ကုန်စည်တွေအပေါ်သမ္မတထရမ့်ကအခွန်25ရာခိုင်နှုန်းထိစီးကျက်ဖို့ပြင်ဆင်နေတဲ့အတွက်အာရှစတော့ဈေးကွက်တွေကျပြီးအမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေလည်းပြတ်သုံးဖို့တဲတဲလေးရှိနေတဲ့အတွက် Asia Times သတင်းစာကြီးက China US Trade Talks Hang by a Thread ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
။ The governor's political future hung by a thread after the bribery scandal.
ကျဆားရဲ့အရှုပ်တော်ပုံဖြစ်ခဲ့ပြီးပြည်내အုပ်ချုပ်ရေးမှုရဲ့နိုင်ငံရေးအနက်ကဟာအဆုံးသတ်ဖို့ကတဲတဲလေးလိုတော့တယ်လို့ဒီပေရပါလေ။ဥမောင်းနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ The governor's political future hung by a thread after the bribery scandal.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
double down, put on the back burner, hang by a thread.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American EDM သုံးအင်္ဂလိပ်သင်ခန်းစာတွေကို View ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကပို့ချပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American အတန်ကနေတနင်္ဂနွေနေ့မနက်ပြန်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ပဋိပက္ခတွေကြားအရသာတွေမထိခိုက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါ။ဒီရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှဒေသခံတွေကနေအိုးအိမ်ပြစ်ပြီးတော့ပြေးရလွှားရဖမ်းဆီးခံရဒေဂျေရတဲ့အဖြစ်အပျက်တွေကြုံနေပါတယ်လက်နက်ကန်ပဋိပက္ခတွေကြားရဲသားတွေမြေစာပင်ဖြစ်နေရတာကဘာကြောင့်ပါလဲဘယ်သူမှတာဝန်ရှိပါသလဲဖမ်းဆီးမှုတွေထိခိုက်ဒေဂျေမှုတွေကိုရှောင်ရှားနိုင်ဖို့အတွက်ထိခိုက်နေတဲ့သူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုကုအောင်လင်ဦးကဦးဆောင်ဆွေးနွေးมาဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တည်းရဲ့လေးလိုက်စီစဉ်မှာတော့ဒီရခိုင်ပြည်နယ်ကပရိပခတ်တွေချမ်းမှာအရသားတွေဒုက္ခရောက်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအခုဆိုရင်တိုက်ပွဲတွေချမ်းမှာဒေသခံတွေအိုးပြေအိမ်ပြေပြေးကြလွှားကြရဖမ်းဆီးခံရတေချာချေကြတဲ့ဖြစ်နေတဲ့ကြုံနေရပါတယ်လက်နက်ကန်ပရိပခတ်တွေချအရသားတွေမြေစာပင်ဖြစ်နေရတာဘာကြောင့်လဲဘသူတွေမှာတာဝန်ရှိနေတယ်ဖမ်းဆီးမှုတွေထိခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်မှုနဲ့ဒီထိခိုက်နေနာခဲ့ရသူတွေအတွက်တရားမျှတမှုတွေရနိုင်မှုဘာတွေလုပ်တင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ရတိတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆော့ဝေနောက်တစ်ခါဥပဒေထောက်ကူပြုခွင့်ရထူထောင်သူဦးအောင်သူစတဲ့ပုံစံတွေကိုဖက်ကြားထားပါတယ်အခုကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံစံဦးစလုံးနဲ့လေးလိုင်းပေါ်ရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီမြေပြင်ကလက်ရှိအခြေအနေနဲ့ပတ်သက်လို့ဟိုထိတွေ့မှုတွေလည်းရှိတယ်ဒေါက်ကင်ဆော့ဝေကိုဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီတိုက်ပွဲတွေကြောင့်အဖမ်းဆီးတွေအသေးပြောက်တွေသူတို့ပြင်ပေါ်လေဒီအရသားတွေထိခိုက်နေတာနေရတဲ့အခြေအနေတွေကဘလောက်တိဆိုးနေတယ်လဲဆိုတော့ဒီနောက်ဆုံးအခြေအနေကိုအချင်းချင်းဆွေးနွေးပေးပါလားခင်ဗျ။ဟု
တ်ကဲ့ပါရှင်။ဒီမှာအနေနဲ့တော့ဒီဖြစ်စဉ်တွေကိုဆွေးနွေးရမယ်ဆိုရင်အဓိကအဖြစ်ဒီရခိုင်ပြည်နယ်မြောက်ပိုင်းဒုတိယဒေသပုံမကျွန်းစောက်တော်မြောက်ဦးတွေမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်ဒီဒေသခံပြည်သူတွေနေစာပင်ဖြစ်ရတဲ့အကြောင်းကိုဆွေးနွေးတော့မှာဖြစ်ပါတယ်။ဒီကျွန်တော်တို့အနေနဲ့ဒီနောက်နောက်ဆုံးမှာဆိုရင်လည်းကျွန်တော်တို့ဒီရေတိတောင်ချင်းမျိုးကိုပြပြမှာဖြစ်ပါတယ်။အရင်တုန်းကတော့ပူတိတောင်လေးမှာလည်းဒီဆုံးမနေရှိခဲ့တယ်၊တနက်တန်ရလေးရခဲ့တာရှိတယ်၊မိုင်းပြတာလည်းရှိတယ်၊ကြောက်ဆုံးနေတာလည်းရှိပါတယ်။ဒီလိုပဲမြောက်ဦးမှာလည်းဒီတိုင်းမှာပဲဖန်ဆီခံရတဲ့အေးအေးနဲ့ပတ်သက်ပြီးဖန်ဆီချရတဲ့လူတွေကိုဆုံးမနေရှိတယ်။ဒီဆုံးမဲ့အတွက်ဒီဆုံးမဲ့သူတွေကိုလည်းဒီလိုအလောင်းကိုလည်းဒီလိုကိုမိသားစုတွေကိုမိသားစုတွေကိုတချို့ခွင့်လည်းမရဘူးသိချစ်ခွင့်လည်းမရခဲ့တာဆိုလည်းကျင်းပြရပါတယ်အခုဒီကျမတို့ကြောက်တဲ့အခြေအနေနဲ့ပြောပြရမယ်ဆိုလို့ရှိရင်တော့ဒီကြောက်တဲ့မှာတော့ FNSC ကိုတုံးစီရနေတာရောသား450ကျော်ကိုစာပင်ကြောက်မှာတိစုကိုခေါ်ပေးပါတယ်အဲ့မှာ26ရင်းနေတင်ရသိပ်ပြီးတော့တုံးစီရနေမှာပဲဒီဟာဟိုအပက်ချင်းကနေအမယ်အပက်50အချက်တွေကိုပြန်ချိုးပါတယ်အဲ့တော့250ကျော်ကလက်ရှိကျန်နေပါတယ်အဲ့တော့30ရင်းနေညမှာပဲဟိုဟာပေါ့လက်နေကြီးအပက်လေးချတဲ့အတွက်အဲ့ဒီမှာစိတ်မနှင်းနဲ့တယောက်ပါတယ်လို့ပြောပါတယ်စိတ်မနှင်းနဲ့တယောက်ကထပြီးတဲ့အချိန်မှာဒက်မိုကရက်ဖက်ကပြစ်လိုက်တဲ့အတွက်တနက်တန်ရနဲ့ဒီ6ဦးအဲလူမျိုးတွေဒီကြပါတယ်6ဦးပြပါတယ်6ဦးကဒဏ်ရာရပါတယ်အဲ့ဒီဒဏ်ရာရတဲ့လူတွေကိုဟိုဒီဒီချင်းစေုံကိုပို့တယ်ဒီဒီချင်းစေုံကတဆင်းနေစစ်ပြစေုံကိုပို့ပါတယ်အဲ့တော့သူတို့ပြောပြချက်တွေအများဒီစိတ်မနှင်းနဲ့ကြောင့်လေးတယောက်ပါတာကိုလည်းသူတို့ကအရာရှိတွေကိုတင်ပြထားတယ်ဒါပေမဲ့သူတို့ဘာမှအရေးယူလို့ဆောင်ပေးခြင်းမရှိတဲ့အတွက်ပေါ့နော်ဒီလိုပြဿနာတွေဖြစ်တယ်ဒါပေမဲ့သူတို့အနေနဲ့ဒီဒီအခြေအနေနဲ့ကြီးနေပြီးသူတို့ဒီတင်းမှာဆုံးနေဝေးတယ်မှာရောလည်းနေလူတွေအတွက်ဒီလိုဖြစ်ခဲ့ဖြစ်တယ်လို့ဒီရင်ဆွေးနွေးမှုတွေကိုလည်းဒီလိုပေါ်ပြခဲ့ပါတယ်။အဲဒီကြောင့်ကျွန်တော်တို့ဒီဒီဇိုင်းတွေကအခုချိန်မှာဆိုရင်ဒီ၆၀နေနေမှာရှိတဲ့ရောမှာဆိုလို့ချင်းလ ရပ်ပုံရသားတွေကချင်းကလောက်ကိုဖြစ်နေတာ။ဒါဆိုသူတို့အကျိုးကြောင့်ရင်းမှုဖြစ်တယ်။နောက်တစ်ခါတက်မတော်ဝင်လာတာနဲ့သူတို့ကြောင့်ရင်းမှုဖြစ်ပြီးတခြားရောတိုက်ပွဲနဲ့ဝေးတဲ့နေရာတွေကိုဖက်ပြေးနေကြတယ်။အဲ့ကြောင့်ကျွန်တော်တို့ဒီထိတော်ဝင်နေမှာဆိုလို့ချင်းရင်ဒီဆိတ်ချိန်ရောတော့ဒီဘီဆောင်တဲ့ခါကြီးချင်းနေပါလေ။တပတ်လို့ဆိုတော့ချင်းနေတယ်။အဲ့ကြောင့်သူတို့ကြောင့်ရင်းမှုဖြစ်ခဲ့တဲ့ရှိတယ်။နောက်တစ်ခါငွေရစီဖြစ်တဲ့အတွက်ကြောင့်ဒီချက်ချင်းတွေရှိနေပါလေ။
โอเค
ครับดีเลยคือมาเราโอ้ประมาณดิคือซ้อมเล่นดูเจโกเลยป่ะเนาะดิมิงกันคือดิเนี่ยอะทุกคนก็ได้มาอย่างงี้ถ้าบางครั้งเนี่ยนะอย่าพุ่งที่ติดติ่งดิก็เนาะดิโหอะทุกคนเนี่ยไม่อยากได้อ่ะลูกเค้าเนี่ยพุ่งขึ้นเนี่ยอ่ะเลยติ่งเนี่ยอ่ะแล้วก็คิดๆเนี่ยก็ง่ายดีนะ
โอเคดอกเคซอเอ้ดิเนี่ยมาเราตะคู่มีเงินน่ะရှိပါတယ်ခင်ဗျာအခုဒါတော့ကျွန်တော်ဒီတက်မလို့ဘက်ကဖမ်းတာစီးတယ်ဆိုတော့အပိုင်းပေါ့เนาะနောက်ကျွန်တော်တို့ချို့ကြတာဒီအေးတက်ဖွဲ့ရလဲတချို့ရသားတွေဟိုဖမ်းဆီးသွားတာတွေရှိတယ်လို့ပြောတဲ့သတင်းတွေကျွန်တော်ကြားပါတယ်ဒါရင်းနဲ့ပတ်သက်လို့ဟိုဒေါက်ခင်ဆော့ဝဲတို့ဘာတွေသိထားတာတွေရှိလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့ဒီဟိုဟာပေါ့ဆောင်းလုံးရေးဖက်ကလူတွေတချို့တော့သူတို့ဖမ်းထားတယ်ဒါပေမဲ့သူတို့ဒီဖမ်းပြီးစစ်ဆေးနေတယ်စစ်ဆေးပြီးတော့ပြန်လွတ်မယ်ဆိုတဲ့သတင်းတွေကိုတော့ကျွန်တော်တို့ကြားသိနေရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုဥအောင်ထုတ်ကိုလည်းကျွန်တော်မေးသဘောထားကိုလည်းကျွန်တော်သိချင်ပါတယ်ခင်ဗျာခုလိုပေါ့လေအရသားတွေကိုဖမ်းနေစီးရဲ့နောက်ဒေါက်ကင်ဆော့ဝေပြောသားတယ်လို့တီရာချီရာတွေဟိုဖြစ်နေတဲ့ကိစ္စတွေရှိနေပါတယ်ဆိုတော့ဒီကိစ္စတွေမှာရေဝီရကျွန်တော်တို့တုံးတက်မယ်ဆိုရင်ဘသူတွေမှာအဓိကတာဝန်ရှိနေတယ်လို့ပြောနိုင်လဲဥအောင်ထု
တ်ဒီလိုပြပရတ်တပိုင်းကဥပဒေကြောင်းရတာဝန်ရှိမှုကျွန်တော်ပြောချင်တယ်လေဥပဒေရပြောမယ်ဆိုရင်ဥကိစ္စဟုတ်တော့မှာဖြစ်တဲ့ကိစ္စနှစ်ပိုင်းရှိတာပေါ့။အပိုင်းကဖမ်းနဲ့စီးတဲ့ကိစ္စဖြစ်တယ်။နောက်တစ်ပိုင်းကဟိုဟာလူတောင်းမှုပေါ့ဗျာ။စစ်ခတ်လိုက်တဲ့ကိစ္စဖြစ်တယ်။တောင်းဦးစီတဲ့ရှေးဦးတန်ရတယ်။အဲ့နှစ်ပိုင်းမှာဒီဟိုတနေ့ကသူစစ်တပ်ကပြောသွားသလိုပဲ။စစ်ရင်ရေးကာလအတော်တည်းမှာဟိုက56ခုနဲ့အမျိုးနိုင်ငံကာကွယ်ရေးစစ်စင်မှုအထူးစီမံချက်ဥပဒေကိုသုံးပြီးတော့ဥမ600ရဘာသားတွေကိုအန်ကွင်ရှိတယ်ဆိုတာဟာ2008ဖွဲ့စည်းပုံခြေကားဥပဒေနဲ့ညီတယ်ဒီထူးဥပဒေနဲ့ညီတယ်အန်ကွင်ရှိတယ်အဲ့တော့နောက်ကြီးဖွဲ့စည်းပုံခြေကားဥပဒေပုံမှန်353မှာဒီစားရွာသားတွေရဲ့ဒီဥပဒေလွတ်လပ်မှုနဲ့အဲ့တော့ပုံမှန်353ရဥပဒေလွတ်လပ်မှုကိုနင့်နာဆုံးရှုံးမှုရှိစရာလိုကြံရတာတဲ့သို့တော့ချွင်းချက်ကဘယ်လဲဆိုတော့တည်တဲ့ဥပဒေနဲ့အညီဆိုရင်တော့နင့်နာဆုံးရှုံးလို့ရတယ်သူတော်ကိုတွေ့ရမှာဖြစ်တယ်အဲကြောင့်တည်တဲ့ဥပဒေကပါလဲ56ဥပဒေဖြစ်နေ56ဥပဒေနှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကကလွဲမားပြောင်းလဲချက်ဒီပေါ်အခြေခံပြီးတော့56ဥပဒေကိုပြန်သုံးတာဟာတည်တဲ့ဥပဒေကူကားချက်ကအပိုင်းကြည့်မယ်ဆိုရင်မှန်တယ်ပြောလို့ရတယ်အဲ့ဒါပိုင်းပေါ့ဗျာ။နောက်တစ်ပိုင်းကပါလဲဆိုတော့အဲ့ကဖမ်းခွင့်ရှိတော့ညာလေးပဲ။ဒီရွာသားတွေကိုတိုက်တယ်လို့နှိမ့်ချညင်းမလို့မရဘူးလေ။စာရီသာဖြတ်လို့မရဘူးလေ။အဲ့တော့ဖမ်းထားတဲ့လူတယောက်ကိုတိုက်သည့်အားလျော်စွာလူညွေးတောင်းယူရမယ်၊ဆောင်းလျှောက်ရမယ်၊ကျူးမွေးရမယ်၊ကျူးကျူးရမယ်။လုံးဝတောက်ခွင့်မရှိဘူး။လုံးဝနှိမ့်ချညင်းမလို့မရှိဘူး။ဒါဥပဒေမှာလုံးဝပြောင်းလဲခြင်းမရှိဘူး။အခုလိုတတ်တာဖြတ်တာအဲ့ဒါနှိမ့်ချညင်းမလား။သူကကြီးဆိုင်အားလုံးကတော့ဥပဒေနဲ့ဆန့်ကျင်တယ်လို့ကျွန်တော်ပြောချင်တယ်။အဲဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စတွေဖြစ်သွားတော့ညာလည်းပဲဒီတိုင်းထိုင်ကြည့်နေတဲ့အစိုးရအာဏာပဲနေမှာတောင်းဝန်ရှိတာပေါ့ဗျာ
။ဟုတ်ကဲ့သူအောင်သူဆွေးနွေးပြီလားကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်။အရင်ဆုံးတူဦးကိုကျွန်တော်လှည့်ပေးချင်ပါတယ်။သူကလည်းဒီရခိုင်ပြည်နယ်အခြေအနေတွေကိုကိုယ်တိုင်ကိုယ်ကျက်ထဲထဲဝင်လုပ်နေတဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်တဲ့အတွက်သူလက်ပေးကြမှာသူကတော့ဒီရခိုင်တန်းရင်းသားမျိုးနွယ်များအစီယုံဖွဲ့အတွင်းရင်မှုကိုစောစောထုံးဖြစ်ပါတယ်ကိုစောစောထုံးသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကဒီမှာတာဝန်ရှိတယ်ဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့ဒီစောစောကဥအောင်တို့ဆွေးနွေးတယ်လို့ပါပဲဒီစစ်တဲရဲ့ဒီလူဖောက်စစ်တဲကကျွန်တော်တို့ဒီဥပဒေပေါင်းအပြင်ဘက်ကိုရောက်နေတာပေါ့လေနောက်တစ်ခုကဒီလူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုလို့ချင်းလည်းပဲဒီလူခွင့်ရှုဖောက်တဲ့ပုံစံမျိုးအမျိုးမျိုးဖြစ်နေတာပေါ့အာဒါကတော့စစ်တဲဘက်ကတာဝန်ရှိတဲ့တစ်ခုပါအဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီအစိုးရအပိုင်းကရှိနေတဲ့အခြေအချို့ပြောပြချင်ပါတယ်အခုကကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လာတဲ့အကြောင်းရင်းကိုကြည့်မယ်ဆိုလို့ချင်းတော့ဒီကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအရာခွင်ကတဖြည်းဖြည်းကျင်းလာတယ်လို့ဖြစ်နေတာပေါ့လေအဲဆိုတော့ဒီအချိန်မျိုးမှာဒီ ကဲဒါဒီဖက်မှာကြတော့ဒီအလူသားတဲ့လူခွင်းကိုဟိုအစိုးရဘက်ကမတည်ဆောက်ပေးနိုင်ဘူးအခုဒီဒီမိုကရေစီအစိုးရအထီးကိုပဲတည်ဆောက်ပေးနိုင်ခြင်းမရှိဘူးဆိုတဲ့အကြောင်းတော့ဒါကလက်နက်ကိုင်လင်းစင်ကိုတွဲပို့သလိုဖြစ်တော့ပါတယ်ဆိုတော့ဒီတပွေ့တပွေ့တွေဖြစ်တော့ဘူးအကြောင်းရင်းကလည်းဒီပုံမှာအခြေတည်နေပါတယ်အဲနောက်တစ်ချက်ကကြတော့ဒီခိုင်းသူငယ်ထူးတွေရဲ့ကြားထဲမှာဒီမိမိတို့ရဲ့ကံကြမ္မာကိုလက်နက်ကိုင်လင်းစင်နဲ့ပဲဖြစ်ရှိမယ်ဆိုတဲ့ဒီလက်နက်ကိုင်ဝေါ်သားကအကြီးစုလာတာတွေ့ရပါတယ်ကျွန်တော်တို့ဆိုတဲ့အကြောင်းကြတော့ဒီအဆုံးသက်အဖြေကိုလက်နက်ကိုင်လင်းစင်နဲ့ပဲဖြစ်ရှိမယ်ဆိ
ုတဲ့အယူအဆတွေကြည့်တော့ကြည့်တော့လာလို့ချင်းရင်ဒီလက်နက်ကိုင်ပဋိပ
က္ခတွေကအများကြီးဖြစ်လာပါလိမ့်မယ်ဒီထက်ကြီးတက်ဖြစ်လာပါလိမ့်မယ်ဆိုတော့အစ်ဒီခါမှာဒီတခြားတွေကိုတွဲပို့နေတဲ့သူတွေဒီမှာတာဝန်ရှိတယ်လို့ပြောချင်ပါတယ်ခင်ဗျဟုတ်ကဲ့ကိုစောထွန်းဆွေးနွေးရခြေစူးပါကျွန်တော်နောက်တူးလက်ရှိနေပါသေးတယ်ကိုစလိုင်းပွေကုန်းသဘောထားလဲဆွေးနွေးနိုင်ပါသေးတယ်တမ္ပရောကအခန်းကဏ္ဍကြောက်သွားမှာသို့လို့အဲ့ဒီထေသရချေခံတဲ့ဒီထောင်စီထွေးကြည့်ပုံနည်းနည်းပြနေတော့မှအထိမခံဘူးအဲ့တော့ချမှာဖြစ်မယ်တမ္ပရောကလည်းအဒီဟိုကစိတ်နှလုံးပြောင်းနေပြီးတော့မှနိုင်ငံရေးနည်းနည်းဖြစ်စေနေဟေးဆိုရင်တော့ဒီအေးအားလည်းပဲပြည်သူလူထုနဲ့ကျွန်တော်တို့အားလုံးကဖိအားပေးပြီးတော့မှမတပုံဆိုတာကတော့အဲ့လောက်ကြီးလုံနိ
ုင်မှာမဟုတ်ဘူးအဲ့တော့ဒီပြည်သူလူထုတွေပြေနေရတဲ့ကိစ္စကတော့အဓိကကြီးနေဆိုရင်တမ္ပရောမှာတာဝန်ကြီးတယ်တီးကြရင်တမ္ပရောအဲ့ဒီချိန်မျိုးမှာဆိုရင်တော့နည်းနည်းပပပုံမှာရောအေးပုံမှာရောဒီကစလုံးကိုကြားဝင်ပြီးတော့မှဖိအားတွေပေးတည်တယ်လို့ကျွန်တော်မြင်နေကြဟုတ်ကဲ့ကျေးဇူးပါကိုစလိုင်းဘွေကွန်ဆွေးနွေးကကျွန်တော်တို့အခုဒီဆွေးနွေးပွဲကိုဆွေးနွေးတာတည်းရဲ့ဆွေးနွေးနေတဲ့သူတွေကတော့ညီစာပင်ဖြစ်နေဦးမှာပါဆိုပြီးတော့သူကရေးပါတယ်နောက်ဆုံးဆုံးကျွန်တော်ဒီကိုယ်တိုင်ဝင်ရောက်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေဆွေးနွေးသွားတဲ့အချက်တချို့ကိုလည်းကျွန်တော်ပင်နိုင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေပြန်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ကအခုဒီမှာအရက်သားတွေဒုက္ခရောက်နေတဲ့နိဏာနေရတဲ့ဆိုတဲ့ကိစ္စတွေကိုဆွေးနွေးရနေရမှာဖြစ
်ရတဲ့အကြောင်းရင်းတွေပါလေဒီချို့ကတော့အခုထောက်ပြသွားတာတွေရှိပါတယ်ဒေါခင်စောဝေအမြင်ရောခင်ဗျာအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ပြဿနာတွေအရသားတွေနောက်ဆုံးဒုက္ခရောက်ရတဲ့အဖြစ်ကဘာကြောင့်လဲဒီကဘာလေးကိုအခြေခံနေလဲအဲ့ဒါကျွန်တော်တို့ဒီရခိုင်ပြည်နယ်အတွက်နဲ့တိုင်းပြည်မှာရမယ်ဆိုတဲ့အဖြစ်တွေနဲ့ဒီလိုလက်နက်ကင်ပေါ်လာတာဖြစ်တယ်အဲ့ဒါကြောင့်တစ်ဖက်နဲ့တစ်ဖက်စက်မတော်နဲ့လက်နက်ကင်ဖြစ်ကြတယ်အဲ့ဒါမြေစာပင်ဖြစ်တဲ့ဆိုတာဒီမြေစာပင်ဒီဝတ်ထိမှန်နေတဲ့လူတွေကိုအင်းနဲ့စက်တတ်နေတယ်အင်းကိုထောက်ပံ့နေတယ်ဆိုတဲ့အယူအဆတွေကိုဒီလိုမျိုးဒုက္ခပေးနေတာတွေဖြစ်တာတွေ။ဒီမှာလည်းမေလာကတော့လက်နက်တိုင်ချင်းချင်းကတော့စိုက်တာကျန်တဲ့မှန်တိုင်။အဲ့ဒီမှာဒီဥပဒေကြောင့်အရာလေချင်းချင်းပုံတာရှိပါတယ်။ဒါကနှောင်းချစ်ချင်းချင်းပုံအချမ်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချ
င်းချင်းချင်းချင်းချင်
းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချ တနာပါလဲဆိုတော့ရခိုင်ပြည်ရဲ့လူလတ်မှုကိုဒီမှပြုလို့တယ်ရခိုင်ပြည်လူတို့မှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ရခိုင်ပြည်နယ်မှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ဆိုတော့ရန်နုံးပြည်ဒီမှပြုလို့တယ်အဲ့ဒီအခြေခံကနေဖေဖော်ဝါရီလောက်ဖွဲ့ကြည့်ဖွဲ့စည်းဝင်အခြေခံဥပဒေတစ်ခုကိုနိုင်ရေးဆွဲနိုင်နိုင်တော့မှပြဿနာရှင်းသွားမှာအဲ့လိုမဟုတ်ပဲနဲ့အဲ့ဒီအခြေခံမှရှင်းသားပဲနဲ့မူရင်းအခြေခံမှရှင်းသားပဲနဲ့နောက်ချက်ကပဲအတင်းကျသက်သွင်းတော့ဒီကြားထဲမှာဘာဖြစ်လာလဲဆိုတော့ရခိုင်ပြည်သားမကပဲတခြားပြည်နယ်တွေမှာရှိတိုင်းဒေသတွေဓာတ်တွေအခွင့်ဆုံးရှုံးသွားတယ်။ဥပမာရှင်ဒါရခိုင်မှာထွက်တဲ့ဟလာလောင်းသားသဘောတန်ွေပညာဆွဲဟာတွေကိုရခိုင်သားတွေတုံးခွင့်သာရှိမယ်ဆိုရင်တကယ်ကိုအင်အားတောင်းနေတဲ့ဖြစ်သွားတာ။အကုန်လုံးကနေပြည်တော်ကရှစ်ကောင်းတော်ကြီးကလူကြီးကိုတုံးဆွဲနေတဲ့အခါမှာမကျေနပ်မှုတွေတက်လာတာပေါ့။ဒါကနိုင်ငံရေးနောက်ခါဖြစ်တယ်။ဒီတော့ဥပဒေနဲ့ကျွန်တော်ဘယ်လိုကြီးကမလဲဆိုတော့2000ဖွဲ့စည်းပုံနဲ့သွားလို့ကိုမရပါဘူး။တော့ပြင်ဖို့ပါညာဆိုဆင်းဝင်မစမ်းနဲ့။ဥပမာဦးနဲ့ဒေါက်ကင်ဆိုကြီးပြောတယ်။စရိနိုင်လေးကြော်ကြီးချိုးလို့မရဘူး။ချိုးလို့ရတယ်။ဥပမာ386ကိုပြန်ဖတ်ကြည့်ပါ။အဲဘိုးက386မှာတရားတရားဥပဒေတည်တဲ့ဥပဒေတည်းရဲ့ကုမှုချက်ကိုတိကိစ္ဆာမှတပါးဆိုပါတယ်။ဒီရောယူဝဲရင်မှန်တယ်စရိယနစရိယကတော့ချုပ်လို့မရဘူး။ဥတော်ဒီရဲ့ဥရခွင့်ဥတိုင်းချုပ်လို့ရတယ်။ဘောက56ကနေ့ခုနပြောတဲ့ဥပဒေကတည်တဲ့ဥပဒေ။ဥပဒေသစ္စာဥပဒေ။အဲ့ဥပဒေရချုပ်ခွင့်ရှိတယ်။အဲ့တော့နှထုံးကြီးဖွယ်ကြီးပုံအခြေခံဥပဒေကဒီလိုမျိုးမဟုတ်မှတည်ပြန်ထားပြီးတော့ကုမှုချက်ပေးထားကြောင့်မတရားဥပဒေဆက်ရှိနေတယ်။နှထုံးကြီးဖွယ်ကြီးပုံအခြေခံဥပဒေအရင်ရှင်းပြရမယ်။အရင်မိရှုပ်ပြရမယ်တမိုင်းအမဲချင်းမှာထက်ပြလိုက်ရမှာဘယ်လိုချင်အောင်ဥပ္ပိတတက်ပေါ်လေးကိုသွားမှာဘာပိုင်းဖြစ်တယ်နောက်တစ်ခါပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံဥပဒေဆက်ဆက်ဖို့လိုရလာတယ်ဥပ္ပိစိုးမိုးရေးကိုဒီလိုဥပဒေဆက်ဆက်လို့မရတော့ဘူးဒီတွင်မှာကတော်များများကမတရားဥပဒေဖြစ်တယ်တရားဥပဒေစိုးမိုးရေးကိုကျွန်တော်သွားရမယ်အဲ့ကံဘာစဉ်းစားရမှာလဲဆိုတော့ရှစ်ပွဲတွေကိစ္စမနေ့ဒေါကင်ဆိုရေးကတော့လက်ခံတယ်ကျွန်တော်လူတို့ကိုမထီးတင်ဘူးလူတို့မထီးတဲ့မှုဆိုနိုင်ငံကြီးရပြောနေနေမရဘူး။အဲကြောင့်လဲပြောပေါင်းအောင်များပြီ။အဲကျွန်တော်ဘာလို့ဖို့လို့လဲဥပဒေချိုးတော့ချိကပ်ဖို့လို့လဲဘလို့ချိကပ်မလဲ။မြန်မာနိုင်ငံကနေပြီးတော့လက်မှတ်ရေးထိုးအတည်ပြုထားတဲ့ဂျနီဗာကွန်ဗင်းရှင်းဆိုတာရှိတယ်။အဲတကယ်တရားဝင်နိုင်ငံသားဥပဒေဖြစ်တယ်။ကမ္ဘာလုံးလေးသားဆိုပြီး။ဆိုဂျနီဗာကွန်ဗင်းရှင်းလက်မှတ်ထိုးထားတဲ့ဒီလူသားချင်းစာနာထောက်တဲ့ဥပဒေလက်မှတ်ထိုးထားတဲ့နိုင်ငံတွေဟာသက်ဆိုင်အတိုင်းမှာသက်သက်ပြည်ချာအဲဥပဒေကိုကားပြီးတော့မှစစ်ဖက်ဆန်ဥပဒေတစ်ခုပြဋ္ဌာန်းရတယ်စစ်ကိုထိန်းချုပ်ရတယ်နှစ်ဖက်တိုက်တာမှန်တယ်လူလူသွားမထီရအောင်သွားမထီရအောင်ဆိုတော့တရားဟောကြမှာလို့ဥပဒေပြဋ္ဌာန်းရတယ် Military Act ကိုစစ်ဖက်ဆန်ဥပဒေတစ်ခုပြဋ္ဌာန်းအခုမပြဋ္ဌာန်းဘူးတွတ်တော်မတရားမသိကြအောင်ဆောင်နေကြတယ်မသိလို့လားလည်းမသိဘူးဘာအဲ့ဥပဒေပြဋ္ဌာန်းချက်ကိုစဉ်းစားဖို့လုံးဝမစဉ်းစားဘူးအဲ့လိုဖြစ်တဲ့အခါကျတော့ဘလို့သွားထိန်းချုပ်မလဲပြည်တွင်းဆက်တော့ဒီလိုဥပဒေအခြေခံတွေကနေစဉ်းစားဖို့လိုပါတယ်
โอเคขอทุกซื้อเนี่ยเจซุบาสรเอาကျွန်တော်တို့ဒီซื้อเนี่ยဝက်တက်ကိုကိုယ်တိုင်ซื้อเนี่ยကိုကျွန်တော်တို့ဆက်သွက်ထားတဲ့ပုံကတူလဲလေလိုင်းမှာမှာရှိနေပါတယ်ဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေသဘောထားလဲซื้อเนี่ยလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ခုလက်ရှိရခိုင်မှာဖြစ်နေတဲ့တရင်းကြီးကြားနေရတော့ဗျာဒီတန်းစနစ်ကောင်းကြရပါဘူးငင်းကြီးတဲ့ဒီတိုင်းဒီတိုင်းငင်းကြီးတဲ့လူအဖွဲ့အစည်းတိုင်းကဘယ်လိုမှလက်မခံနိုင်တဲ့အကြောင်းအရာမျိုးဖြစ်နေတယ်ဒီဒါကျွန်တော်ငွေတော့ရတယ်ဘယ်လိုပေါ့နော်ကျွန်တော်သွားပြေးနေတာကကျွန်တော်ငယ်တုန်းကဒီဇက်တော်ကြီးရာစုံတွေမှာဒီရစ်ပူစော်တယ်ပေါ့အာနာရှင်ကသူတို့ရဲ့အာနာကိုတတန်တူဖို့ခိုင်ရဲဖို့အတွက်ရစ်ပူစော်တယ်ဆိုတာမျိုးဟာဩဒါပါလားလို့အခုကျွန်တော်အဲ့လိုသဘောပေါက်တယ်ပေါ့ဆိုလို့ရှိရင်ကျွန်တော်ပြောမယ်ဗျာဟိုဆရာဖီးကြီးရဲ့အခန်းကိုပြောမယ်ဆိုလို့ရှိရင်ဖောက်ရောက်တာကတဲ့ဟိုပေါ့ဟိုယောဂမဟုတ်ပါဘူးတဲ့ယောဂလက္ခဏာကဖြစ်ပါလေတဲ့နှလုံးမကောင်းရင်လည်းဖောက်ရောက်လေတဲ့အဆုတ်မကောင်းရင်လည်းဖောက်ရောက်လေစက်ပတ်မကောင်းရင်လည်းဖောက်ရောက်လေဗီတာမင်တက်ချုပ်တယ်ရင်ဖောက်ရောက်တယ်တဲ့။ဘာကြောင့်ဖောက်ရောက်လာလို့မသိတဲ့နဲ့စီစင်းနေတာပြင်းနေတော့စီစင်းနေတာတော့ဖောက်ကြတယ်ဆိုတော့အတိရောက်နေ။လူနာကိုစီစစ်တဲ့ပြင်းနေတယ်ဆိုလူနာအသက်ထောက်သွားပါလိမ့်မယ်တဲ့။ဆိုလို့ရှိရင်ကျွန်တော်တို့ဒီဒါကဘုဒါယောဂအဆက်ကဒါအကင်ကူးကြောင်းကြက်တနာပဲ။အကင်ကူးကြောင်းကမှဖြစ်လာတဲ့ကြက်တနာကြီးဒါကိုမြင်မှဖြစ်နေတယ
်။ဟုတ်ကဲ
့။ဒီချင်းနိုင်ငံရေးကောင်းဆောင်ဟုတ်ကဲ့နိုင်ငံရေးကောင်းဆောင်ဒီအနေနဲ့လေလူတိုင်းကြိုက်ပြီးပြောပြီးတော့ဟိုအူပါဘူးရေနဲ့ဒီဝါကူထိုးတယ်ရောနော်အင်းပေါ်စီကျင်းစင်းနေသူစေချောက်ပုံလေးဆိုတဲ့အဖြစ်ကိုရောက်မှကျွန်တော်ဆိုရတယ်ဒါကြောင့်ဒီပြဿနာရဲ့ဇနစ်ကိုငြောင်ကြည့်ကြပါ ကျွန်တော်တို့ကအပင်ကူးကြောင်းကြီးစက်တံကြောင့်ဒီကိစ္စလေးဖြစ်နေတယ်အပင်ကူးကြောင်းကြီးပန်းနိုင်တို့ဒီမျိုးကြီးပန်းနိုင်တဲ့နေရာရောက်မှာဒီဒုက္ခတွေသိဟိုးသွားလိမ့်မယ်ကျွန်တော်အကြံပေးချင်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ကိုစိုးဝေးဆွေးနွေးပြီးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုအီးမေးလ် Facebook တွေကနေပြီးတော့ပြပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါအောင်ခင်ဗျ
2019ခုနှစ်အတွင်းမှာအေအေနဲ့အစိုးရတပ်တွေတိုက်ပွဲပြင်းထန်လာတဲ့အတွက်ရှောင်တိန်နေရတဲ့ဆေးဘေးရှောင်ဒုက္ခသည်တွေကတောင်းနဲ့ချီပြီးရှိလာနေပါတယ်။ငြိမ်းချမ်းသာယာခဲ့တဲ့ရခိုင်ပြည်နယ်ဟာအခုအချိန်ဒီအရာကတော့တရားဥပဒေစိုးမိုးမှုနဲ့လုံခြုံရေးကိမဲ့လူနီနီဖြစ်နေပါပြီ။ကြေးရွာတွေမှာလည်းအုပ်ချုပ်ရေးမှုတွေကနှုတ်ထွက်ကုန်ပါပြီ။ရဲကင်းစခန်းတွေရုပ်သိမ်းထားရပြီးတော့အုတ်ချုပ်ရေးကင်းမဲ့နေပြီလို့ဆိုနိုင်ပါတယ်ဒီအခြေအနေကိုရောက်လာရတာကတော့အေးအေးရခိုင်လက်နက်ကင်တပ်ရဲ့အကြမ်းဖက်ကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့လို့ပါဆိုရင်တော့မားမယ်မထင်ပါဘူးအစိုးရတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်သူလို့သတ်မှတ်ပြီးအေးအေးကိုတာဝန်အရလိုက်လံတိုက်ခိုက်နေနေရမှာခြေလိုလက်လိုပြုတ်မှုမှုတွေကြောင့်လားဆိုတာကိုလည်းစမ်းစစ်ကြည့်နိုင်လိုက်မယ်လို့ထင်ပါတယ်ဘသူမှာတာဝန်ရှိတယ်လဲဆိုတာကိုတော့သိမြင်မှတ်ချက်ပြုနိုင်လောက်ပြီလို့ထင်ပါတယ်အဓိကတာဝန်ရှိသူကိုဖော်ပြရမယ်ဆိုရင်အေးအေးဟာအဓိကတာဝန်ရှိသူလို့ဆိုနိုင်မယ်ထင်ပါတယ်စစ်တပ်ကရှေ့တန်းမှာခြေလိုလက်လိုလုံးပြီလို့အပြစ်မဲ့ပြည်သူတွေတည်ကြည်ခဲ့ရတာအပြစ်ဆိုစရာဖြစ်လို့သူ့မှာလည်းတာဝန်ရှိတယ်လို့ဆိုရမှာပါတိုင်းရင်းသားအချင်းချင်းတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကိုအများဆုံးရပ်တည်နေပါပြီနိုင်ငံရေးနိလန့်နဲ့တွေ့ဆုံဆွေးနွေးတဲ့ကျင့်စဉ်များဖြစ်တာမိမိတို့လိုလားတဲ့ဒန်းတို့အခွင့်အရေးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးတို့ကိုတောင်းဆိုကြဖို့အခွင့်လမ်းများပွင့်နေပါပြီ။ဒါကြောင့်အစိုးရတက်မတော်အေအေတို့အကြားတရားညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်မှသာသဘောထားကွဲလဲမှုတွေကင်းနိုင်ပြီးတော့ရခိုင်ပြည်နယ်အေးချမ်းသာယာဖွံ့ဖြိုးမှုရရှိနိုင်မယ်။အခုဖြစ်နေတဲ့ပြည်ပခါများခြုံငိမ့်နိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါဦးစိမ်မော်ရဲ့စာတော့ဒီရခိုင်ပြည်နယ်မှာဘယ်သူတွေတာဝန်ရှိတယ်ဆိုတာသူ့အမြင်ကိုပြောသွားတာပါ။နောက်တစ်ခုကတော့သူပြဿနာကိုဆွေးနွေးဖြေရှင်းမှရမယ်ဆိုပြီးတော့ပြောသွားတာတစ်ချက်ပါပါတယ်။နောက်စာရဆောင်ကတော့မောင်တသနာအမေရိကန်ပြည်အောင်စုကပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗ
ျပြည်သူတွေဟာလက်နက်ကင်ပဋိပက္ခတွေကြားမြေသားပင်ဖြစ်နေရတာဟာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်သောမရှိပဲစစ်ရေးနည်းနဲ့ဖြေရှင်းနေတာတွေကြောင့်လို့ပဲယုံကြည်မိပါတယ်ဒါကြောင့်လက်နက်ကင်ခေါင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်အဆိုဆုံးကတော့လက်နက်ကင်ပဋိပက္ခတွေကြားအပြစ်မဲ့ပြည်သူတွေတေဆုံနိုင်ရသွားကြပြီဆိုရင်ဘယ်လက်နက်ကင်ခေါင်းဆောင်တွေကမှမိမိတို့ရဲ့လက်ချက်ဘာလို့တာဝန်ခံရတဲ့တတိမရှိကြခြင်းပါပဲအပြစ်မဲ့ပြည်သူတွေထိခိုက်သေးခြင်းမှုဘေးကရှောင်ရှားနိုင်အောင်နဲ့ထိုက်တန်တဲ့တရားမျှတမှုတွေရရှိအောင်ဆွမ်းဆောင်ပေးဖို့အဓိကတာဝန်ရှိသူတွေကတော့ပြည်သူတွေရဲ့ဘဝလုံခြုံမှုကိုအာမခံပေးပြီးမဲတွေရယူထားတဲ့အစိုးရနဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေလက်နက်ကိုင်ခေါင်းဆောင်တွေဥပဒေပညာရှင်တွေနဲ့တိုင်းသားလူမျိုးစုခေါင်းဆောင်တွေအားလုံးကတရားမျှတမှုတွေအတွက်ဝိုင်းဝန်းဆောင်ရွက်ပေးတင်တယ်လို့ယူဆမိပါတယ်အပြစ်မဲ့ပြည်သူတွေစစ်ပွဲတွေရဲ့တားကောင်တွေဘဝကနေလွတ်မြောက်ဖို့ငင်းညာရေးကိုရန်ငွေတွေကြားအမုန်းစိတ်ရိုင်းနေကြမရှာသင့်ပဲပြည်သူတွေရဲ့နှလုံးအိမ်တွေကဒစိမ့်စိမ့်စီးကြလာနေတဲ့တောကမျက်ရည်ပူတွေကြားရှားကြံကြပါလို့ဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ဆွေးနွေးချက်ပါ။နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေပြပို့ထားတဲ့စာဆောင်ရှိပါသေးတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ကျွန်တော်ကတော့အေးရခိုင်တက်မတော်ကိုပဲမြစ်တာရက်ခံခြင်းပါတယ်ဗျာတဲ့။အေးရခိုင်တပ်မတော်ဟာရခိုင်မျိုးသားတွေနဲ့ဖွဲ့စည်းထားတဲ့မျိုးချစ်တပ်မတော်ဖြစ်ပါတယ်။အခုစစ်ပွဲတွေဖြစ်တော့ဒီစစ်ဘေးရှောင်ဒုက္ခသည်တွေဖြစ်နေရတာတပ်မတော်ကနေခေါ်ယူစစ်ဆေးခံနေရတာကရခိုင်လူမျိုးတွေပဲဖြစ်ပြီးတော့ရခိုင်လူမျိုးတွေပဲဒုက္ခရောက်နေကြရပါတယ်။ဒါကြောင့်မို့လို့ကိုယ့်လူမျိုးတွေကိုငှဲ့ညာတနာတော်အဖြစ်ဆက်ပြီးတော့စစ်မတိုက်တော့ပဲတက်ကိုကိုယ်ရောင်ဖြောက်ပြီးနေလိုက်စေချင်ပါတယ်။ဒါကိုရခိုင်တပ်မတော်ဆွမ်းဆောင်နိုင်တယ်လို့အပြည့်အဝယုံကြည်ပါတယ်။ကျွန်တော်ဆိုလိုချင်တာကတော့လက်နက်ချခိုင်းတာမဟုတ်ပါဘူးအရှုံးပေးအညက်ခိုင်ခိုင်းတာလည်းမဟုတ်ပါဘူးစစ်ဆက်မတိုက်တော့ပဲတက်ကိုကိုယ်ရောင်ဖြောက်လိုက်ဖို့ပါရခိုင်ပြည်နယ်အတွင်းမှာရခိုင်တက်မတော့အခြေချဖို့ဆိုတာပုံမှန်261ကိုပြင်ပြီးလို့ကိုပြည်နယ်ကိုလူမျိုးတွေအုပ်ချုပ်ခွင့်ရတော့အချင်းချင်းညှိနှိုင်းဆောင်ရွက်ကြမယ်ဆိုရင်ခက်မယ်မထင်ပါဘူးဗျာတဲ့ရခိုင်တိုင်းရင်းသားတွေရဲ့ဒုက္ခကိုမမြင်ရက်လို့ပြည်လည်နိုင်မဲ့ဤကိုတင်ပြရတာပါတခြားဘာရည်ရွယ်ချက်မှမရှိပါဘူးဆိုပြီးမောင်တုံညကရေးထားပါတယ်ရှင်
ဟုတ်ကဲ့ဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီတိကျနင်းနာခဲ့ရတဲ့သူတွေအသေးချင်ရတဲ့လူတွေဆိုတော့ဒီလိုတွေနောက်မှာဖြစ်မလာအောင်ကျွန်တော်တို့ဘာတွေလုပ်နိုင်တာတွေရှိလဲဘာတွေလုပ်ဖို့လိုမလဲဒေါက်ကင်ဆောဝေအရင်ဆွေးနွေးပြပါလား
ဟုတ်ကဲ့ပါရှင်ကျမတို့ကဒီတိုက်ပွဲတွေကတော့အခုဖြစ်နေတာကနော်နှစ်ပေါင်းဘယ်လောက်ထိကြာမလဲရေရှည်လားရေတိုးလားဆိုတာဘယ်လိုမှပြောလို့မရဘူးတိုက်နေတဲ့လူတွေကလည်းသူတို့အတွက်အခြေတစ်ခုဖွဲ့မလာမချင်းကတော့တိုက်နေကြမှာပါပဲအဲ့ဒီအတွက်ကြောင့်အခုလောလောဆယ်ဒုက္ခရောက်နေတဲ့ပြည်သူတွေကိုချက်မဲ့ဒုက္ခ
ဟုတ်ကဲ့ဒေါက်တာဆောင်းဆွနေရကျေးဇူးပါဆရာတို့ဟောက်ထုတ်ရမြေရောခင်ဗျာကျွန်တော်တို့အခုဒီထိကနေနာခဲ့ရတဲ့သူတွေဒါလို့ပြင်းမျိုးတွေပြန်မဖြစ်အောင်ဟိုလောက်ပြင်းနိုင်တဲ့ကိစ္စတွေဘာတွေများရှိမယ်လို့ဦးအောင်သူသုံးသပ်မိလားခင်ဗျာဟုတ်ကဲ့ဒေါက်တာဆောင်းဆွနေရကျေးဇူးပါဆရာတို့ဟောက်ထုတ်ရမြေရောခင်ဗျာကျွန်တော်တို့အခုဒီထိကနေနာခဲ့ရတဲ့သူတွေဒါလို့ပြင်းမျိုးတွေပြန်မ เนี่ยเล่นเนี่ยคู่กับเช่นนี้จ้าเลยแต่ยังน่าคุยกันมันเนี่ยจะอยู่ชาติวิ่งเข้าไปเช็คมือดูเลยว่าเจ็บรู้แค่เช็คกันเดี๋ยวได้รู้เรื่องจะทำอะไรบ้างลูกเช็คเองก็ไม่ยั่วซีเจนละแล้วนั่นหมายถึงดาวน์ชีตัวนั้นดาวน์ซันสุจีกองส่งเนี่ยรู้ได้ดีหนูคอยจุดเลยดาวน์ซันสุจีมาบูดาวน์ชีเลยบ้าจ่อเลยจะใครอยู่ตัวใดผู้ดูคงจะไปเลยจ้ะเดี๋ยวดีลูกรู้เขาอย่างนี้อาเช่นนี้ว่าไง
ผมว่างานที่จะอุบลิวเช็คเช็คจะเต็มที่แล้วโอเควันนี้วันพิเศษเนี่ยท้าวน้องเดียสิยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ยันนี่ย
ကောင်းလင်းဦးဆွေးနွေးတင်ဆက်တဲ့စနေည VOA ဒိုင်းလီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကျွန်တော် VOA ကနေပြီးတော့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတေးသချင်းတောင်းညင်နေဆိုရင်တော့စာရေးသားနိုင်မယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေတဆင့်လဲဆက်သွင်းနိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ရုံးချုပ်ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခြင်းတော့1-239-382-9994လို့ဆက်သွယ်နိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာဖြစ်ပါတယ်
တောင်အာဖရိကမှာအစဉ်လာကြီးတဲ့အာနာယာအာဖရိကန်နက်ရှင်နယ်ကွန်ဂရက် ENC ပါတီကနိုင်ငံကိုဆက်ပြီးဥဆောင်မဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကစနေနေ့မှာအတည်ပြုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ရွေးကောက်ပွဲမှာ ENC ပါတီရဲ့ရလဒ်ကအရင်နဲ့စာရင်ကျဆင်းလာတာနဲ့အတူအာနာထင်းချုပ်နိုင်မှုကတော့ရော့ချလာခဲ့တာပါ။ပြီးခဲ့တဲ့2014ခုနှစ်ရွေးကောက်ပွဲမှာမဲထွက်ထဲသူအရေအတွက်က 83.5 ရာခိုင်နှုန်းကနေအခုရွေးကောက်ပွဲမှာတော့မဲထွက်ထဲသူ66ရာခိုင်နှုန်းအထိတိတိတသားကျဆင်းခဲ့ပါတယ်။ထင်ရှားတဲ့အာဖဂန်ရုပ်တံသတင်းတောင်ဟောင်းမီနာမန်ဂယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမေလ17ရက်နေ့ကတပ်ဖြတ်ခံရတဲ့အကြောင်းအာဖဂန်အနာပိုင်တွေကကြေညာပါတယ်ဒေသစံတော်ချိန်မိနစ်9နာရီမိနစ်20အချိန်မှာကာဘူးမြို့ရှစ်ရက်ကွက်မှာတနက်နေ့ပြစ်ခတ်ခံခဲ့ရတာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်ပါကစ္စတန်နိုင်ငံတွင်မှာတရုတ်စီမံခန့်ခွဲတဲ့အာရီဗျာပင်လယ်ဂွာရာရင်းနဲ့စိတ်ကန်းအနီးကကျင်းငါးပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပါကစ္စတန်အနာပိုင်တို့ကပြောပါရယ်ဟိုတယ်အပေါ်ဆုံးထက်ထိရောက်တဲ့လေကအတက်ဆင်းတစ်ခုထဲမှာလက်နဲ့အပြည့်အစုံကင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းမြန်ဝိုင်းရံထားလိုက်နိုင်ပြီးဟိုတယ်မှာတဲခုသူအလုံးကိုဘေးရန်တွေကင်းကင်းကဲထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုထားပါရယ်ကုလသမဂ္ဂငြိမ်းချမ်းရေးသဘောတူညီချက်အရရီမင်နိုင်ငံဟော်ဒေဒါဆာလစ်ရာစ်အီစာစိတ်ကန်းတွေကနေဟူတီသဘုံတွေစနေနေ့မှာစတင်ဆုတ်ခွာလာကြပါတယ်။ဟူတီသဘုံတွေတက်ဆွမှုကိုစနေနေ့မှာစတင်ပြီးအင်ကာနေ့မှာအပိတ်တက်ဆွရမှာဖြစ်ကြောင်းကုလသမဂ္ဂကတောက်ချန်နေ့မှာကြေညာခဲ့တာပါရှင
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနတ်အဗ်ဒါရာခ်မန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30.40-48နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသတို့ရှင်များတို့ကမြန်မာပြည်သူသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပြီးပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.